မြန်မာနိုင်ငံကနေတရုတ်နိုင်ငံထဲကိုသွေတန်းဖောက်လုံနေတဲ့ရေနံနဲ့သဘာဝဓာတ်ငွေပိုင်လိုင်းကြောင့်လူခွင့်ရေချို့ဖောက်မှုတွေအကြီးအကျယ်ကြုံနေရတယ်လို့နိုင်ငံတကာလူခွင့်ရေအဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။ပိုင်လိုင်းတိဆောက်မှုအတွင်းမြေယာတွေတင်းဆဲခံရတာအာရမလှုပ်အားပေးခံရတာဥပဒေမဲ့ဖန်စီနှိပ်စက်တာတွေရှိခဲ့တဲ့အကြောင်းဝါရှင်တန်ခြေဆိုင်သဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Athrice International အဖွဲ့ရဲ့အင်ကာနေ့မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အထူးသဖြင့်စစ်တပ်ကပိုက်လိုင်းလုပ်ငန်းကိုစန့်ကျင်သူမှန်သမျှကိုလည်းချိန်မုံနေတယ်လို့ပြောပါတယ်။ဒီလိုဖြစ်ပျက်နေတာတွေနဲ့ပတ်သက်လို့ပိုက်လိုင်းဆောက်လုပ်ရေးလုပ်ငန်းမှာလုတ်ကင်နေကြတဲ့အဓိကတရုတ်နဲ့ကိုရီးယားကုမ္ပဏီတွေကတိထားကြပြီးဖိနှိပ်မှုတွေကိုတားဆီးတာတော့မရှိဘူးလို့လည်းပြောခဲ့ပါတယ်။ERI ရဲ့စုံစမ်းစစ်ဆေးမှုတွေအရရေနံကုမ္ပဏီတွေနဲ့မြန်မာစစ်တပ်အကြားလျှို့ဝှက်ပြီးပိတ်ကပ်မှုတွေရှိတဲ့ဆိုတဲ့လက္ခဏာတွေကိုပြသတဲ့အထောက်အထားတွေကိုတွေ့ရတယ်လို့လည်းဖော်ပြခဲ့ပါဗျ။ကုမ္ပဏီတွေအနေနဲ့ဒေတာကန်တွေစီကခွင့်ပြုချက်ရယူတာမျိုးလည်းမရှိခဲ့ဘူးလို့အစီရင်ခံစာကထောက်ပြပါဗျ။ပိုင်လိုင်းတိစောက်မှုကိုလိုလားတဲ့ဒေတာကန်ရွာသားဆိုလို့တယောက်မှတောင်မတွေ့ရဘူးလို့ ERI ကပြောခဲ့ပါဗျ။တိစောက်ရေးစီမံကိန်းပြီးစီးသွားပြီဆိုရင်တော့မြန်မာနိုင်ငံကသဘာဝတန်ငွေတွေအရှေ့လေပိုင်းနဲ့အာဖရိကကရေနံတွေကိုဒီပိုက်လိုင်းတွေကနေတဆင့်တရုတ်နိုင်ငံကိုတင်ပို့သွားမှာဖြစ်ပါတယ်။